စင်ကာပူနိုင်ငံမှာကိုရိုနာကပ်ရီးယောဂါဆန်ရထင်းချုပ်ကန့်သတ်မှုတွေနှစ်နှစ်ကြာဆက်မှတ်ကျင့်သုံးလာခဲ့ပြီးနောက်မှာတော့ဇွန်လ24ရက်နေ့တောက်ချာနေ့ကစလို့ရွှေပြောင်းအလုပ်သမားတွေအနေနဲ့အဆောင်ကနေအပြင်ထွက်တဲ့အခါမှာအထူးခွင့်ပြုချက်ရယူဖို့မလိုတော့ပါဘူး။ဒါပေမဲ့လည်းခွဲခြားဆက်ဆံတဲ့တမ်းမြေကန့်သတ်ချက်တချို့ဆက်ရှိနေတဲ့အပေါ်မှာတော့အစည်းအရုံးလှုပ်ရှားသူတွေကဝေဖန်ကြပါတယ်
။ For them it was just like it was going on and on with no end in sight.And that was extremely difficult.
ရှေ့ပြောင်းလာတဲ့အတွက်တမ်းမြေကန့်သတ်ချက်တွေဘယ်တော့ရုပ်သိမ်းမလဲဆိုတာမသိရတဲ့အတွက်ပိတ်ပြီးစိတ်အနှောက်အယှက်ဖြစ်ခဲ့ရကနေအခုတော့ရုပ်သိမ်းသွားပြီဖြစ်ကြောင်းအခြေအနေတွေတိုးတက်ကောင်းမလာဖို့မျှော်လင့်ကြောင်းရှေ့ပြောင်းလာတာတွေကိုကူညီပေးနေတဲ့စင်ကာပူအခြေစိုက် Home အဖွဲ့ကဒီစီရီလျောင်ကပြောဆိုသွားတာဖြစ်ပါတယ်စင်ကာပူမှာ COVID-19 ကပ်ရီးယောဂါထင်းချုပ်ကန့်သတ်ရေးအတွက်နေထိုင်သူအများစုပေါ်ကာလတိုအသွားလာတမ်းမြေကန့်သတ်မှုချမှတ်ခဲ့တာဖြစ်ပေမဲ့ရှေ့ပြောင်းလုပ်သားတွေကတော့အလုပ်သွားတာနဲ့သွားလာစရာတွေကလွဲလို့အဆောင်ကနေထွက်ခွာခွင့်ကိုတင်းတင်းကြပ်ကြပ်တမ်းမြေကန့်သတ်ခဲ့တာဖြစ်ပါတယ်ရှင်